လောင်နိုင်ငံပြန်ချင်းမြို့မှာဒီကနေ့စတင်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးပွဲတက်ဖို့အမေရိကန်သမ္မတဘရက်ကိုဘားမားဟာတနင်္လာနေ့ညကလောင်နိုင်ငံကိုရောက်သွားခဲ့ပါပြီ။လက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးအကြိမ်သွားရောက်တဲ့ဒီသမိုင်းဝင်ခီးစဉ်အတွင်းသမ္မတအိုဘားမားအနေနဲ့အမေရိကန်အစိုးရရဲ့အာရှဆိုင်ရာမူဝါဒနဲ့အဲ့ဒီမူဝါဒရဲ့အကျိုးသက်ရောက်မှုတွေအကြောင်းမင်ကွန်းပြောကြားဖို့ရှိပါတယ်။လောင်ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာတော့ဗီယက်နမ်စစ်ကာလတွင်အမေရိကန်တို့ကကျဲချခဲ့တဲ့မပေါက်ကွဲသေးတဲ့ဘုံတွေရှင်လင်းရေးမှာအမေရိကန်ကအကူအညီပေးသွားမယ့်ကိစ္စတွေကိုလည်းဆွေးနွေးသွားမှာပါ။အဖြစ်အဆုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။စက်တင်ဘာလ6ရက်နေ့ကနေ7ရက်နေ့အထိကျင်းပမယ့်28ကြိမ်နဲ့29ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေတက်ဖို့အတွက်သမ္မတဘရက်ကိုဘားမားဟာတရုတ်နိုင်ငံမှာကျင်းပတဲ့ G20 စက်မှုထိပ်သီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲတက်ပြီးလာအိုနိုင်ငံမြို့တော်ဗီယန်ချန်းကိုတနင်္လာနေ့နောက်ပိုင်းကရောက်သွားခဲ့တာပါ။တစ်ချိန်ထဲမှာပဲဒီထိပ်သီးဆွေးဘွဲကိုတက်ဖို့အတွက်ဒေတာရင်းကခေါင်းဆောင်တချို့ဟာလာအိုနိုင်ငံကိုရောက်လာနေကြပြီဖြစ်ပြီးမြန်မာနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့အဒေါ်ဆန်းစုကြည်ဟာလည်းအာဆီယံထိပ်သီးဆွေးဘွဲနဲ့အရှေ့အာရှထိပ်သီးဆွေးဘွဲတွေနဲ့ဆက်ဆက်ထိပ်သီးဆွေးဘွဲတွေတက်ဖို့အတွက်ဒီကနေ့မြန်မာနိုင်ငံကနေထွက်ခွာมาဖြစ်ပါတယ်။သမ္မတဘရက်ကိုဘားမားဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးအကြိမ်လာအိုနိုင်ငံကိုတွားရောက်တဲ့ဒီသမိုင်းဝင်ခီးစဉ်ဟာအရှေ့တောင်အာရှဒေသမှာအမေရိကန်အစိုးရအနေနဲ့ဆက်ဆံရေးချိန်ငွေရှာပြည်ညရေးအစီအစဉ်တွေအတွက်ဘလောက်ထိဦးဆောင်လှုပ်ဆောင်ခဲ့တယ်ဆိုတာတွေကိုသမ္မတအိုဘားမားကအလေးပေးပြောကြားဖို့ရှိတယ်လို့အမေရိကန်အစိုးရအမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်Ben Rhodes ကပြောပါတယ
် This is the president's 10th trip to the Asia Pacific region and the rebalance of the Asia Pacific has been a centerpiece of our foreign policy
ဒါဟာသမ္မတအိုဘားမားအတွက်ဆယ်ကြိမ်မြောက်အာရှပစိဖိတ်ခီးစဉ်ဖြစ်ပြီးအာရှပစိဖိတ်ဒေသချိန်ခွင်ရှာပြန်ညည်ရေးဟာအမေရိကန်အစိုးရနိုင်ငံသားရေး policy အတွက်အဓိကအကြဆုံးဖြစ်တဲ့အကြောင်းဒါကြောင့်အာရှပစိဖိတ်ဒေသကိုအမေရိကန်ရဲ့ policy တွေအာရုံစိုက်လှုပ်ဆောင်နေတယ်ဆိုတာနဲ့ဒေသတွင်းမှာအမေရိကန်တို့ရဲ့စီးပွားရေးနဲ့မဟာဗျူဟာကိစ္စရပ်တွေကိုဗဟိုပြုထားတဲ့ TPP ပစိဖိတ်ရာဝန်ဒေသနိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိစ္စနဲ့တခြားဒေသတွေကအရေးပါတဲ့အကြောင်းအရာတွေကိုဆွေးနွေးပြောဆိုဖို့အတွက်ဒီခီးစဉ်ကသမ္မတအတွက်အခွင့်အရေးရစေမှာဖြစ်တဲ့အကြောင်းဒီထိပ်သီးဆွေးနွေးပွဲအတွင်းမှာရေကြောင်းဆိုင်ရာကိစ္စရပ်တွေနဲ့တောင်တရုတ်ပင်လယ်ကိစ္စတွေလည်းပါဝင်မှာဖြစ်ကြောင်းပြောသွားတာဖြစ်ပါတယ်။သမ္မတအိုဘားမားဟာအာဆီယံထိပ်သီးဆွေးနွေးပွဲတွေတက်ရောက်တာအပြင်အမေရိကန်လာအိုနိုင်ငံဆက်ဆံရေးကိစ္စကိုလည်းဒီခီးစဉ်အတွင်းမှာဆွေးနွေးပြောဆိုသွားဖို့ရှိတာမှာဗီယက်နမ်စစ်ပွဲအတွင်းအမေရိကန်တို့ကလာအိုနိုင်ငံအတွင်းဘုံကျဲခဲ့တဲ့ကိစ္စဟာထိတ်ဆုံးကပါဝင်နေပါတယ်။ဗီယက်နမ်စစ်ပွဲအတွင်းဟိုချီမင်းထရေးလို့ခေါ်တဲ့ဟိုချီမင်းလမ်းမကြီးဟာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုဖျက်ပြီးဖောက်လုပ်ထားတာကြောင့်အဲ့ဒီလမ်းမကြီးကိုပိတ်မထားပြီးအမေရိကန်ကဘုံကျဲတိုက်ခိုက်ခဲ့တာမှာဘုံတွေအများစုဟာလာအိုနိုင်ငံခြေလက်ဒေသကိုကျခဲ့တာပါ။အမေရိကန်တို့ကျဲခဲ့တဲ့မပေါက်ကွဲသေးတဲ့ဘုံတွေဟာခြေလက်ဒေသတွေမှာအများအပြားကြန့်ရှိနေသေးတာကြောင့်အဲ့ဒီဘုံတွေရှင်းလင်းရေးကိစ္စကိုအမေရိကန်အစိုးရအနေနဲ့အကူအညီပေးသင့်တယ်လို့လာအိုနိုင်ငံကိုမထွက်ခွာခင် G20 ထိပ်သီးဆွေးနွေးပွဲကျင်းပတဲ့တရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ
် When you think about the history of the United States and Laos,I think it's useful to see what's happened in the evolution of our
American and Lao နိုင်ငံတို့ရဲ့တမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်မကြသေးခင်ကကျွန်တော်တွားရောက်လက်ပတ်ခဲ့တဲ့ Vietnam နိုင်ငံနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံဆက်ဆံရေးတဖြည်းဖြည်းတိုးတက်ပြောင်းလဲလာတယ်ဆိုတာကိုထည့်သွင်းစဉ်းစားကြရမှာဖြစ်ပါတယ်။အပြင်ကနေကြည့်မယ်ဆိုရင်တော့ယုံကြည်မှုတွေတိဆောက်နေတဲ့ကာလလေးဖြစ်ပြီးတော့လုပ်ငန်းတော်တော်များများကိုစစ်အတွင်းကကြံခဲ့တဲ့အမွေတွေကိစ္စနဲ့စတင်နိုင်ပါတယ်။ Lao နိုင်ငံအတွက်တော့အခုချိန်ထိကျေးလက်ဒေသကလူတော်တော်များများကိုအန္တရာယ်ပြုနေတဲ့မပေါက်ကွဲသေးတဲ့ဘုံစံတွေကိစ္စပါဝင်ပါတယ်လာအိုနိုင်ငံဟာလည်းဆင်းရဲပြီးအခုမှဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့အတွက်မပေါက်ကွဲသေးတဲ့ဘုံစံတွေကိုသူတို့ကြီးပဲရှင်းလင်းဖို့ငွေကြေးအရင်းမြစ်အလုံးလောက်မရှိဘူးဖြစ်နေပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့အကူအညီပေးတင်ပါတယ်ကျွန်တော်မျှော်လင့်ချက်ကတော့လာမယ့်ရက်အနည်းငယ်အတွင်းကျွန်တော်တို့တွေးဆဆွေးနွေးကြတဲ့အခါလာအိုနိုင်ငံကိုအကူအညီပေးမယ်ဆိုတဲ့ခိုင်မာတိကျတဲ့အဖြေတစုံတရာထွက်လာမယ်လို့မျှော်လင့်ပါတယ်
စစ်ပွဲအတွင်းပျောက်ဆုံးနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေပြန်တွေ့ရေးဟာအမေရိကန်အစိုးရအပြင်ပျောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေအတွက်အရေးပါတဲ့ကိစ္စဖြစ်တာကြောင့်ဒီကိစ္စကိုလည်းဆွေးနွေးသွားမယ်လို့သမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားဟာလာအိုနိုင်ငံမှာရှိနေစဉ်အတွင်းရှေးဟောင်းမြို့ဖြစ်တဲ့လွန်ပရာဘန်မှာဝိုင်စီလီလို့ခေါ်တဲ့အရှေ့တောင်အာရှလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲပြုလုပ်သွားမှာဖြစ်ပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှဆွေးနွေးပွဲတွေကတော့စက်တင်ဘာလ10ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။